တော်တာရှင်များရှင်မြန်မာစစ်တပ်တွေဟာမြန်မာနိုင်ငံစကိုင်းတိုင်းမြောက်ပိုင်းအိန္ဒိယနယ်စပ်အနီးမှာရှိတဲ့ NSCN ခေါ်နာဂလန်ပြည်နယ်အမျိုးသားဆိုရှယ်လစ်ကောင်စီလက်နက်ကင်တပ်ဖွဲ့တွေကိုဒီအပိုင်းတွင်ဝင်ရောက်တိုက်ခိုက်နေတယ်လို့သိရပါတယ်။အိန္ဒိယအစိုးရနဲ့မြန်မာစစ်အစိုးရကြားဆက်ဆံရေးတိုးပွားလာနေချိန်မှာအိန္ဒိယအစိုးရကိုဆန့်ကျင်ရန်ပြုနေတဲ့လက်နက်ကင်တပ်ဖွဲ့တွေကိုမြန်မာစစ်တပ်ကဝင်ရောက်တိုက်ခိုက်တဲ့သတင်းထွက်ပေါ်လာတာနဲ့ပတ်သက်ပြီး New Daily မြို့ကမြန်မာဒီမိုကရေစီရေးလှုပ်ရှားသူလွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေကိုဥက္ကမောင်ဆိုးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အခုနာကလက်နက်ကင်အဖွဲ့တွေကိုဒီမြန်မာတပ်ကဝင်တိုက်တယ်ပေါ့ရှင်။ဒီပိုင်းထဲမှာမြန်မာစစ်တပ်နဲ့အိန္ဒိယစစ်တပ်ပူးတွဲမြန်မာပြည်အသွားပြန်ကာမောင်းပြိုင်ပွဲရတယ်ပြီးသွားတယ်ဆိုပြီးသတင်းညာအဲ့တော့ပြီးခဲ့တဲ့ရက်ပိုင်းမှာပဲလွှတ်တော်အမတ်တွေကစာရေးသားပြီးတော့ဒေါအောင်ဆန်းစုကြည်လွှတ်ပြောတောင်းဆိုကြတယ်ဒေါအောင်ဆန်းစုကြည်မနေ့ကပဲနီတာကြီးစူပါချန္ဒရာဘုတ်ဖောင်ဒေးရှင်းကနေပြီးတော့ဒေါအောင်ဆန်းစုကြည်ကိုသူတို့ပထမအဦးဆုံးအကျင်နီတာကြီးစူပါစုချီးမြှင့်တယ်ဆိုပြီးသတင်းလည်းရှိတယ်ပေါ့နော်အဲ့ဒါကြီးကတော့သုံးသပ်ပြပါလားဆရာ
ဟုတ်ကဲ့ခင်ဗျအခုဒီနာဂပြည်နယ်ကဒီအိန္ဒိယကိုဆန့်ကျင်တဲ့လက်နက်ကိုင်တော်လှန်ရေးအဖွဲ့ကိုနာဖာစစ်တပ်ကတိုက်တယ်ဆိုတဲ့သတင်းဟာအချိန်ကြီးဖြစ်ပေါ်လာတဲ့သတင်းတစ်ခုပဲဖြစ်တယ်။ဒါဟာစမ်းကြဲတဲ့သတင်းတော့မဟုတ်ခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီ NSNK ကိုနာဖာဘက်ကတိုက်တယ်တိုက်တယ်တိုက်တယ်နဲ့ဆိုတဲ့သတင်းဟာလွန်ခဲ့တဲ့9နှစ်လောက်တော့မှအချိန်ကြီးပေါ်ခဲ့ပါတယ်။တကယ်တမ်းကျတော့ဒီလို NSNK ကိုနာဖာဘက်ကတိုက်တယ်ဆိုတဲ့သတင်းမျိုးကိုအဓိကအဖြစ်အိန္ဒိယမီဒီယာမှာအထူးဖြင့်ဖော်ပြပြီးဗမာနိုင်ငံကစာနယ်ဇင်းလောကမှာတော့ဖော်ပြခဲ့တဲ့သတင်းမှာသူတို့ကျန်တာကတော့အိန္ဒိယအစိုးရဟာနာဖာစစ်စွာနဲ့ဟလာဘလူးပလဲလို့ပြီးဆက်ဆံနေခြင်းသည်မှန်ကန်ပါတယ်လို့သူ့လူလူကိုပြောဖို့အတွက်ဒါအချိန်ကြီးထုတ်လိုက်တဲ့သတင်းမျိုးဖြစ်တယ်။တရားကလည်းနာဖာနဲ့ညှိထားတဲ့သဘောတော့ရှိတယ်ဗျာ။ဘာကြောင့်လဲဆိုတော့မကြသေးခင်ကပြီးတော့တဲ့နှစ်နိုင်ငံပြည်ထောင်ဝန်ကြီးများပေါ့လေတစ်ဖက်ကဗိုလ်ချုပ်မောင်နဲ့အဲတစ်ဖက်ကမစ္စတာပတေးတို့ရဲ့ဆွေးနွေးပွဲရဲ့ရက်လက်ကိုလည်းပဲဒါဟာနာဖာဘက်ကပြလိုက်တဲ့ကတိကိုဖြည့်စည်းရအောင်နာဖာဘက်ကလှုပ်ပြလိုက်တဲ့သဘောလို့ကိုယူဆပါတယ်အဲတို့တော့လည်းကျွန်တော်ကြည့်ကြရလို့9နှစ်တော့မှတိုက်တဲ့အချိန်ပေါင်းများလာပြီတကယ်တမ်းဒီအဖွဲ့ကလည်းဆက်ရှိနေတယ်နာဖကဒီအိန္ဒိယသဘုံတွေကိုအပြတ်နှိမ်နှင်းပေးဖို့အတွက်လက်တွေ့လုပ်တယ်လို့တော့ကျွန်တော်တို့အခုချိန်ကြီးတွေယူဆဖို့တမခရဲနေနိုင်ငံကြီးလိုအပ်ချက်အရသူတို့ဟိုတိုက်ပြတဲ့သတင်းမျိုးပဲဖြစ်တယ်လို့ယူဆပါတယ်အိန္ဒိယဆိုဟာဒီလိုလုပ်နေတဲ့အချိန်မှာဒီအိန္ဒိယမှာရှိတဲ့နိုင်ငံကြီးအဖွဲ့အစည်းတွေနိုင်ငံကြီးလွှတ်တော်အမတ်တွေကနေပြီးတော့ပါတော့ဒီတော့ဆက်စီဗီဒီယိုဒီမူဝီဒီရရှိကိစ္စတွေအဖက်ကဆက်လက်ပြီးဆောက်ခံမှုပေးနေတဲ့အချိန်ဒီစဉ်နှစ်ရက်ပေါ်လေနာဖာနဲ့ဆက်ပြီးတော့အဲ့ဒါပူပေါင်းဆောင်ရွက်လုပ်တဲ့နယ်ဆိုတဲ့အယူဆနဲ့အဖက်ကလည်းဒီမူဝီဒီရရှိကိုဆောက်ကူတဲ့နယ်ဆိုတဲ့ဒီတနည်းအားဖြင့်ဒီငင်းခုံမှုကဆက်လက်ပြီးတော့ဖြစ်မဲ့အနေအထားရှိပါတယ်ခင်ဗျာ policy ကတော့ချက်ချင်းပြောင်းမဲ့အလားလားတော့မရှိသေးဘူးခင်ဗျာ
ဟုတ်ကဲ့အဲ့လိုဆိုရင်ဒီအိန္ဒိယလွှတ်တော်အမတ်တွေနဲ့အိန္ဒိယအစိုးရကမှမြန်မာပြည်ရေးနဲ့ပတ်သက်ပြီးအကြိမ်နဲ့ပြောဆိုဆက်ဆံမှုတွေတိုးလာမဲ့အနေအထားမျိုးမှာဒါရဦးတင်းဆိုတော့ဒီအိန္ဒိယနိုင်ငံမှာရှိနေတဲ့မြန်မာဒီမိုကရေစီအရေးလှုပ်ရှားဆောင်ရွက်တဲ့ပုံစံတွေအနေနဲ့ရောဗာရင်းများလှုပ်ဖို့ညှိမှန်းထားတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီအစိုးရကအစိုးရအိန္ဒိယအစိုးရကလှုပ်တဲ့အပိုင်းကအတူတူလုတ်တော်လည်းပဲကျွန်တော်တို့ကဒီအစိုးရဆိုတာက UPA လို့ခေါ်ပါတယ်အဲ UPA ထဲမှာနိုင်ငံရေးပါတီပေါင်း30ခုကျော်ကျော်ပါတယ်အဲ့တော့ဒီတခြားပါတီတွေနဲ့ကျွန်တော်တို့ချင်းကပ်ပြီးတော့ဒီ policy ပြန်လဲပြောင်းလာရေးကိုကျွန်တော်ဆက်လက်ဖော်ဆောင်ကြိုးစားမှာပဲဖြစ်ပါတယ်နေတာဂျီစူပါချန္ဒရာဘိုးစုကိုပေးတဲ့အဖွဲ့အစည်းကဒီ All India Power Block ဆိုတဲ့ပါတီတခုဖြစ်ပါတယ်သူကလည်းဒီ UPA အစိုးရကိုအပြန်နဲ့ထောက်ခံနေတဲ့နိုင်ငံရေးပါတီတခုဖြစ်ပါတယ်အဲ့ဒါကြောင့်အစိုးရဘက်က policy ကိုပြောင်းဖို့အတွက် UPA ဖွဲ့ထဲမှာကျွန်တော်တို့ကဆက်လက်ပြီးတော့ဗမာပြည်ဒီမိုကရေစီရရှိကိုဆက်ပြီးတော့ကြိုးစားဖို့စီစဉ်နေနေရှိပါတယ်ခင်ဗျ
။အိန္ဒိယနယ်စပ်ကနာဂလက်နက်ကင်တပ်ဖွဲ့တွေကိုမြန်မာစစ်တပ်ကဝင်ရောက်တိုက်ခိုက်နေတယ်လို့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးဒေါက်တာပြင့်ဆွေကိုဥက္ကမောင်ဆိုးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။